င်္ဂလာပါရှင်2019ခုနှစ်ဖေဖော်ဝါရီလ18ရက်တနင်္လာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925/32တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆွမ်းမြတ်ပါပါရှင်။မက္ကဆီကိုနယ်စပ်မှာတိုက်ကနိုင်ဖို့သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့တဲ့အပေါ်မှာအင်ဂျူရောကကာကွယ်ပြောကြားခဲ့ပါတယ်။ဩစတြေးလျပါလီမန်ရဲ့ကွန်ပျူတာကွန်ရက်ထဲကိုထိုးဖောက်ဝင်ရောက်တိုက်ခိုက်မှုဟာအစိုးရကိုယ်တိုင်ပါဝင်တဲ့အစင်းမြင့်တိုက်ခိုက်မှုဖြစ်တယ်လို့ဝန်ကြီးချုပ်ကဒီနေ့ပါလီမန်ကိုပြောကြားခဲ့ပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြေညာပေးပါမယ်ရှင်။
ကောင်းပါပြီရှင်အခုညနေပင်ဆက်ပြီးတော့နားဆင်ရမယ့်သတင်းစာတွေမှာတော့ရခိုင်ပြည်နယ်မှာရခိုင်တပ်မတော် AA နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေနဲ့ပတ်သက်လို့အခုလိုသိကြရမှာပါ
မတော်ရတဲ့ကောင်နဲ့ဂရင်းချောင်းရွာနဲ့ဆက်ပြေကြရွာအကြားမှာပြည်သူတိုက်တိုက်မှုမရှင်ဖြစ်ပေါ်ခဲ့တာရှိ9ရက်နေ့မနေ့ရှင်းလာပြီးတုန်းစီမှာရတဲ့ကောင်မျိုးနဲ့နွားတင်ကိုရွာရဲ့တောင်ဖက်မှာဒါတတိယအကြိမ်တိုက်ပွဲဖြစ်ပေါ်ခဲ့တယ်
AA ပြန်ကြားရေးတာဝန်ခံရဲ့ပြောကြားချက်နဲ့တူနာစေနိုင်ပါတယ်2008ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့ဖို့ကိစ္စအတည်ပြုချက်ယူမဲ့အခြေအနေကိုကန့်ကွက်ဖို့ပြင်သူတွေရှိနေပါတယ်ဘယ်သူတွေလဲဆိုတာနဲ့အတူ2015နျူကလ িয়ার သဘောတူစာချုပ်မပြည့်ရေးအောင်မအောင်မြင်တဲ့အကြောင်းကိုအီရန်ဘက်ကပြောလိုက်တဲ့နိုင်ငံတကာသတင်းစာတစ်ပုဒ်ကိုလည်းနားဆင်ကြရမှာပါဒီလိုသတင်းစာတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆွမျက်မွန်နဲ့ကိုရန်နိုင်တို့ကကြေညာပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတိုက်ပွဲကာနိုင်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့တဲ့အပေါ်မှာအင်ဂျူရောကကာကွယ်ပြောကြားလိုက်ပါတယ်။သမ္မတရဲ့ကြေညာချက်ဟာဖွဲ့စည်းပုံကိုချိုးဖောက်သလားဆိုတာတရားရုံးမှဆုံးဖြတ်ပေးဖို့ပြည်နယ်တချို့ကတရားစွဲဖို့ပြင်ဆင်နေချိန်မှာပဲနယ်စပ်ကပြဿနာချီကိုသမ္မတကလှည့်လျူရှုမထားပဲဖြေရှင်းဖို့ကြိုးစားတာဖြစ်တယ်လို့သမ္မတအကြံပေးစတီဗင်မီလာက Fox သတင်းဌာနကိုတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။တရားမဝင်နိုင်ငံထဲဝင်လာသူတွေဟာနိုင်ငံကိုချိမ့်ချောက်နေသူတွေဖြစ်တယ်လို့သူကဆိုပြီးသမ္မတထရမ့်ကကိုယ်နိုင်ငံနယ်စပ်ကိုလုံခြုံအောင်ကာကွယ်ဆောင်ရွက်တာဖြစ်တယ်လို့ပြောကြားပါတယ်။ဒီလို့ရဟာသမ္မတကအရေးပေါ်အခြေအနေကြေညာခွင့်ပြုတဲ့1986ခုနှစ်ဥပဒေနဲ့အညီလုပ်တာလို့လည်းဆိုပါတယ်။ဒါပေမဲ့အဲ့ဒီအချိန်တွေကအရေးပေါ်အခြေအနေ59ခုစုစုပေါင်းကြေညာခဲ့ပေမဲ့အဲ့ဒီထဲမှာအစိုးရအတုံးစိတ်ကိုလွှတ်တော်ကအတည်မပြုလို့ကြေညာခဲ့တာမျိုးတခါမှမရှိခဲ့ဘူးပါဘူး။လွှတ်တော်ကအတည်ပြုခဲ့တဲ့2019ခုနှစ်အတွက်အစိုးရအတုံးစိတ်ထဲမှာတိုင်းကာဖို့သမ္မတထရမ့်တောင်းဆိုနေတဲ့ဒေါ်လာ 5.8 ဘီလီယံမပါဝင်တဲ့အတွက်သမ္မတကအရေးပေါ်အခြေအနေကြေညာပြီးတိုင်းကာဈေးရောက်ဖို့ရဖို့အတွက်ဆောင်ရွက်တာဖြစ်ပါတယ်။ဒီအပေါ်မှာကယ်လီဖိုးနီးယားပြည်နယ်အစိုးရကဥပဒေကြောင်းကနေစိန်ခေါ်မယ်လို့ပြည်내ရှင်းနေချုပ်ကပြောကြားခဲ့တယ်လို့တခြားပြည်내တချို့ကလည်းအလားတူစိန်ခေါ်ဖို့ပြင်ဆင်နေကြပါတယ်
။ Moscow ချင်းဆိုင် Bering Vostok Capital Partner အစုရှယ်ကုမ္ပဏီတီထောင်သူ Michael Calvi ကိုငွေကြေးအလွယ်သုံးစားလုပ်တယ်ဆိုပြီးစနေနေ့ကဖမ်းဆီးလိုက်ပြီးတဲ့နောက်ကုမ္ပဏီရဲ့အကြီးတန်းအရာရှိ Elena Iverson Staver နဲ့ပူးတွဲတီထောင်သူ Alexey Kalinin တို့နှစ်ဦးကကုမ္ပဏီကိုဥဆောင်သွားမှာဖြစ်တယ်ဆိုပြီးတော့ဒီကနေ့မှာချိန်ညားလိုက်ပါတယ်။ Calvi ပေါ်မှာဆွဲဆုပ်ထားတဲ့ပြစ်မှုတွေကကြီးလေးတဲ့အတွက်ထွက်ပြေးနိုင်တဲ့အနေရှိတာကြောင့်အနည်းဆုံးလာမယ့် April 13ရက်နေ့ထိဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းသွားဖို့ကို Moscow Basmani ခရိုင်တရားသူကြီး Arthur Karpov ကအမိန့်ချခဲ့ပါတယ်။ Calvi ကတော့သူ့မှာအပြစ်မရှိကြောင်းဆက်လက်ထွက်ဆိုသွားမှာဖြစ်ပြီးတော့ဒီကိစ္စကိုလည်းအယူခံသွားမှာဖြစ်တယ်လို့သူ့ရဲ့ရှေ့နေကပြောပါတယ်။ကာဗီနဲ့အတူတခြားဆူရှယ်ဝင်တွေကိုအမေရိကန်ဒေါ်လာ 38.50 ခွင့်ယူတယ်ဆိုပြီးတန်ရာရှိတဲ့အတွက်ချက်တော်ရင်းတွေကထိန်းသိမ်းလိုက်တယ်လို့မော်စကိုခရိုင်တရားရုံးပြောခွင့်ရကတောက်ချန်နေမှာပြောပါတယ်အခုလိုဆွဲချက်တင်လိုက်တဲ့အတွက်တကယ်လို့အပြစ်ရှိတယ်ဆိုရင်သူတို့ဟာထောင်ဒဏ်10နှစ်အထိကိုကြောက်ခံရနိုင်ပါရှိပါတယ်အသက်52နှစ်ရှိဖြစ်တဲ့ကာဗီဟာ Bering Vostok ကုမ္ပဏီကို1994ခုနှစ်ကတည်ထောင်ခဲ့တာဖြစ်ပြီးတော့ရုရှားနိုင်ငံမှာတတန်းအကြဆုံးနဲ့အထင်ရှားဆုံးအမေရိကန်နိုင်ငံကယင်းနှီးမြှုပ်နှံသူတွေထဲကတဦးလည်းဖြစ်ပါတယ်ကဗီကတော့သူ့မှာအပြစ်မရှိကြောင်းကိုထွက်ဆိုသွားမှာဖြစ်တယ်လို့ဆက်ပြီးတော့ပြောကြားသွားပါတယ်ခင်ဗျာ
အမေရိကန်နဲ့တရုတ်နိုင်ငံကြားမှာကုန်သွယ်ရေးသဘောတူညီမှုရရှိနိုင်ဖို့နှစ်နိုင်ငံကိုယ်စားလှယ်တွေအခုသတင်းပတ်ထဲဝါရှင်တန်မြို့တော်မှာဆက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်ဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့တရုတ်ကွန်ပျူတာအပေါ်အမေရိကန်ကသွင်းကုန်ကွန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းတိုးမြင့်ကောက်ခံမှုရှောင်ရှားနိုင်ဖို့နှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုတွေရရှိဖို့အတွက်အပြင်ထံစူးစမ်းနေကြတာဖြစ်ပါတယ်တရုတ်နဲ့ကုန်သွယ်ရေးဗက်ပေါင်းဆောင်ကနေဆွေးနွေးမှုတွေမှာအတော်လေးတိုးတက်မှုရှိနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့ကပြောကြားပါရယ်အမေရိကန်ပြည်ထောင်စုအနေနဲ့အနာဂတ်မှာအင်မတန်ကောင်းမွန်တဲ့တိုးတက်မှုတွေဖြစ်လာဖို့အလားအလာကောင်းတယ်လို့သမ္မတက Twitter ပေါ်မှာရေးသားခဲ့တာပါ ပြီးခဲ့တဲ့တပတ်ဖေဖော်ဝါရီ14နဲ့15ရက်တွေကအမေရိကန်ကုန်သွယ်ရေးဆိုင်ရာအထူးကိုယ်စားလှယ် Robert Lighthizer နဲ့အမေရိကန်ဗန်နာရေးဝန်ကြီး Steven Mnuchin တို့ဗေဂျင်းမြို့တော်မှာကုန်သွယ်ရေးသဘောတူညီမှုရဖို့ညှိနှိုင်းဆွေးနွေးခဲ့ကြပေမဲ့သဘောတူညီမှုတွေမရခဲ့ကြပါဘူး။မလာတရက်နေ့မတိုင်ခင်သဘောတူညီမှုမရခဲ့ရင်တော့တရုတ်သွင်းကုန်တွေအပေါ်သွင်းကုန်ကို25ရာခိုင်နှုန်းကောက်ခံမယ်လို့ Donald Trump ကပြောကြားထားပါတယ်။တရုတ်စီးပွားရေးမရှင်သန်မတိုးတက်နိုင်အောင်လို့အမေရိကန်ကတားဆီးနေပြီးနိုင်ငံတကာကုန်သွယ်ရေးစည်းမျဉ်းစည်းကမ်းတွေချိုးဖောက်တယ်လို့တရုတ်ဘက်ကဆွဆွဲပါတယ်။အပြန်အလှန်အားဖြင့်တရုတ်ကလည်းအမေရိကန်ကုန်ပစ္စည်းတွေဝယ်ယူမှုကိုတားဆီးခဲ့ပါတယ်
။ပြည်သူနိုင်ငံမှာအဝါရောင်ရောင်နဲ့အင်ဂျီဝဆန္ဒပြသူတွေရဲ့ဂျူးစန့်ကျင်ပြောဆိုချက်တွေအပေါ်မှာစုံစမ်းမှုတွေလုပ်သွားမယ်လို့ပြည်သူဆိုရကပြီးခဲ့တဲ့တနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။ထင်ရှားတဲ့ဒက်တနီကဗီလာပညာရှင်အလင်းဖရင်ကောခရော့ကိုဆန္ဒပြသူတွေကဆက်ဆူအော်ဟစ်နေတဲ့ဗီဒီယိုဖိုင်ကိုပြည်သူရုပ်သံလိုင်းတွေမှာလည်းပြသခဲ့ကြပါတယ်။ပြည်ပရစ်မြို့မှာစနေနေ့တိုင်းရောင်ပြန်အင်ဂျီဝုဒ်တွေဆန္ဒပြနေတာဟာသတင်းပတ်ပေါင်း14ပတ်ရှိနေပြီဖြစ်ပြီးပြီးခဲ့တဲ့စနေနေ့ကဆန္ဒပြသူတွေနောက်ကိုသူကသဘောယူနဲ့သွားခဲ့တာလို့ပြင်သစ်သတင်းဌာနကို Alan Finkel Crowd ကပြောပါတယ် Finkel Crowd ကိုတိုင်အစပိုင်းကဆန္ဒပြတဲ့သူတွေကိုထောက်ခံခဲ့ပြီးမဲ့စနေနေ့ကဒီဖြစ်ရနောက်ပိုင်းမှာတော့ဆန္ဒပြနေတဲ့လုပ်ရည်တွေကိုအသေးပဲမရှိတဲ့လုပ်ရည်တွေအဖြစ်ပြောဆိုခဲ့ပါတယ်။ဒီလိုဂျူးစန့်ကျင်ဝေဖန်ပြောဆိုတာတွေကိုပြစ်တင်ရှုတ်ချကြောင်းကိုပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကလည်း Twitter စာမျက်နှာပေါ်မှာရေးသားခဲ့ပါတယ်။ပြင်သစ်သမ္မတမက်ခရွန်ရဲ့စီးပွားရေးပြည်ပြောင်းလဲမှုနဲ့လောင်စာဆီအခေါ်တိုးကောက်မဲ့ကိစ္စကိုစန့်ကျင်တဲ့အနေနဲ့ Paris မြို့ကရောင်မြန်အင်ဂျီကိုဆန္ဒပြသူတွေဟာလုံးဝ18ရက်နေ့ကလေးကနိုင်ငံတော်ဝန်မှာဆန္ဒပြနေကြတာပါ။ဂျူးစန့်ကျင်လှုပ်ရှားမှုတွေကိုကန့်ကွက်တဲ့လူလူစုစည်းဝေးပွဲကိုတော့နောက်တစ်ပတ်အင်္ဂါနေ့မှာပြုလုပ်သွားဖို့လက်ရှိအာဏာရသမ္မတမက်ခရွန်ရဲ့ပါတီပါဝင်နိုင်ငံရေးပါတီ14ခုကနှိုးဆော်ထားပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00ခွဲကနေညနေ9:00အထိစိုင်းတိုမီတာ70 kHz 1683ညစိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
။ဒီနေ့မှာညနေပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ Australia Parliament ရဲ့ Computer ကွန်ရက်ထဲကိုထိုးဖောက်ဝင်ရောက်တိုက်ခိုက်မှုဟာအစိုးရကိုယ်တိုင်ပါဝင်တဲ့အဆင့်မြင့်တိုက်ခိုက်မှုဖြစ်တယ်လို့ဝန်ကြီးချုပ် Scott Morrison ကဒီကနေ့ Parliament ကိုပြောကြားလိုက်ပါတယ်။နိုင်ငံခြားအစိုးရတစ်ခုရဲ့တိုက်ခိုက်မှုဖြစ်ပုံရတယ်လို့စုံစမ်းစစ်ဆေးသူတွေရဲ့ကနဦးတွေးရှိချက်ကိုဝန်ကြီးချုပ်ကထုတ်ပြန်ပြီးလွှတ်တော်အမတ်တွေကိုအတိပေးခဲ့တာဖြစ်ပေမဲ့ဘယ်နိုင်ငံလဲဆိုတာကိုတော့ထုတ်ဖော်ပြောခြင်းမရှိပါဘူး။အဓိကပါတီကြီး၃ခုဖြစ်တဲ့ Liberal, Labour နဲ့ National Party တွေနဲ့ဆိုင်တဲ့ Computer ကွန်ရက်တွေအပေါ် February 6ရက်နေ့ကတိုက်ခိုက်ခံခဲ့ရတာပါ။ဒါပေမဲ့အခုချိန်ထိစုံစမ်းစစ်ဆေးရသလောက်ရွေးကောက်ပွဲကိုထိခိုက်စေမဲ့အချက်အလက်တစ်စုံတစ်ရာပေါက်ကြားခဲ့တဲ့အထောက်အထားတော့မတွေ့ရဘူးလို့ဝန်ကြီးချုပ်မော်ရီဆန်ကပြောကြားခဲ့ပါတယ်။ပါလီမန်ကွန်ပျူတာကွန်ရက်တိုက်ခိုက်ခံရတာကိုအော်စတြေးလျနိုင်ငံရဲ့ဒီစိုက်ဘာထောက်လှမ်းရေးဌာနကဒီလအစောပိုင်းမှာသိရှိခဲ့ပြီးတဲ့နောက်လွှတ်တော်အမတ်တွေကိုသူတို့ရဲ့ password တွေကိုအမြန်ဆုံးပြောင်းဖို့ပြောကြားခဲ့တာပါ။ဩစတြေးလျမှာပါလီမန်ရွေးကောက်ပွဲမေလမှကျင်းပဖို့ရှိနေချိန်မှာပဲအခုလိုမျိုးစိုက်ဘာတိုက်ခိုက်မှုခံရတာဖြစ်ပါတယ်။တရုတ်အစိုးရရဲ့တိုက်ခိုက်မှုဖြစ်တယ်လို့သတင်းတချို့ကဖော်ပြခဲ့တဲ့အပေါ်တရုတ်အစိုးရကပြင်းပြင်းထန်ထန်ပယ်ချခဲ့ပါတယ်။အခြေအပြင်းမရှိဆွဆွဲသတင်းထုတ်တာဖြစ်ပြီးတော့တရုတ်အစိုးရကိုထိခိုက်အောင်လုပ်နေတာတွေရပ်တန့်ကရပ်ပါလို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။အိန္ဒိယပိုင်ကက်ရှမီးယားဒေသမှာအိန္ဒိယတပ်တွေနဲ့စစ်သွေးကြော်တွေဒီကနေ့တိုက်ပွဲဖြစ်ပွားပြီးတော့အိန္ဒိယစစ်သား၄ယောက်နဲ့အရသာ၁ယောက်သေဆုံးသွားတယ်လို့အနာပိုင်းကပြောကြားလိုက်ပါတယ်။အိန္ဒိယစစ်တပ်ကသဘုံစစ်စင်ရေးလုပ်နေစဉ်မှာစစ်သွေးကြော်တွေဘက်ကဒီကနေ့မှပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဇာတာရီနေတုန်းကလည်းပြည်သူ့စစ်ရင်နှန်းကိုအသေးခံကားဘုံခွဲတိုက်ခိုက်မှုကြောင့်လူ40ထပ်မံနေသေဆုံးခဲ့ပြီးတော့ပါကစ္စတန်ခြေစိုက်ဂျာအီအီမိုဟာမက်အစ္စလာမစ်စစ်သွေးကြော်အဖွဲ့ကဒါဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒါဟာဆယ်စုနှစ်တွေအတွင်းမှာကက်ရှမီးယားဒေသမှာအဆိုးဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။အဆိုးအိန္ဒိယကတော့ပါကစ္စတန်နိုင်ငံဟာဂျာအီအီမိုဟာမက်စစ်သွေးကြော်တွေကိုခုံလုံွေးပေးထားတယ်လို့ဆွဆွဲလိုက်ပြီးတော့ပါကစ္စတန်နိုင်ငံထဲမှာစစ်သွေးကြော်တွေလှုပ်ရှားနိုင်အောင်ထောက်ကူပေးနေတာတွေကိုရပ်တန့်ဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။ဂ ဒါသာရင်းနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘလို့မှပတ်သက်ခြင်းမရှိဘူးလို့ပါကစ္စတန်ဆိုရဘက်ကတော့ပယ်ချခဲ့ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံလုံးကကက်ရှမီးယားဒေသကိုတချမ်းစီအုပ်ချုပ်နေတာဖြစ်ပြီးတော့နောက်ပတ်လုံးကတော့ကက်ရှမီးယားဒေသတစ်ခုလုံးကိုသူတို့ပိုင်ဆိုင်တယ်ဆိုပြီးတော့ပြောနေကြတာပါ။နောက်က89ခုနှစ်ကစတင်ပြီးတော့အဲ့မှာရှိတဲ့သဘုံတွေဟာအိန္ဒိယတပ်တွေနဲ့တိုက်ပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပြီးတော့အိန္ဒိယကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသအနေနဲ့ပါကစ္စတန်နဲ့ပေါင်းရင်ပေါင်းမပေါင်းရင်လွတ်လပ်တဲ့နိုင်ငံအဖြစ်ယက်တီခွင့်ရှိရမယ်ဆိုပြီးတော့လည်းတောင်းဆိုထားပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံမှာအရသားတွေကိုဂုံပြူချီးမြှင့်တဲ့အမြင့်ဆုံးစုကိုဆာဒီအာရေဗျအင်ရှစ်မင်းသားမိုဟာမက်ဘင်ဆာမန်ကိုဒီကနေ့ချီးမြှင့်မှာဖြစ်ပါတယ်။ဒီကနေ့ညပိုင်းကျရင်နီရှက်အီပါကစ္စတန်စုကိုတမရအာရစ်အယ်ဖီကိုရိုင်ချီးမြှင့်မှာဖြစ်ပြီးတော့နိုင်ငံတော်ညစာစားပွဲနဲ့တည်ခင်းအပ်ခံမှာပါ။ညနေပိုင်းတုန်းကတော့ဝင်းကြီးချုပ်အီမရခမ်းနဲ့အတူအင်ရှစ်မင်းသားဘင်ဆာမန်ဟာတမရအင်တော်ကိုမြင်းလှဲနဲ့ရောက်လာခဲ့တာကိုတမရနဲ့နိုင်ငံသားရဲ့ဝင်းကြီးတို့ကကြိုဆိုခဲ့ကြပါတယ်။ပါကစ္စတန်နဲ့ဆာဒီအာရေဗျနိုင်ငံကြားဆက်ဆံရေးတိုးမြင့်မှုရှိရတဲ့နှစ်ရက်ကြာခီးစဉ်နဲ့အင်ရှေမင်းသားဘယ်ဆာမန်ဟာအစ္စလာမဘတ်မြို့တော်မှာရောက်နေတာဖြစ်ပါတယ်။တနင်္ဂနွေနေ့ကတော့ဆာဒီအာရေဗျကပါကစ္စတန်မှာဒေါ်လာ20တန်ဖိုးရှိတဲ့တိက္ခာမှာဘီလီယံ20တန်ဖိုးရှိတဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့အတွက်သဘောတူစာချုပ်တွေကိုနှစ်နိုင်ငံကြားမှာလက်မှတ်ရေးထိုးခဲ့ပါတယ်။စာချုပ်ချုပ်ဆိုပွဲမတိုင်ခင်ဝင်းကြီးချုပ်အင်မရခမ်းနဲ့ဒီအင်ရှေမင်းသားဘယ်ဆာမန်တို့တွေ့ဆုံပြီးတော့စီဘွားရေးကာကွယ်ရေးအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့လဲဆွေးနွေးခဲ့ပါတယ်။အင်ရှစ်မင်းသားဖြစ်လာပြီးတဲ့နောက်မှာပါကစ္စတန်နိုင်ငံကိုပထမဆုံးနိုင်ငံသားခီးအဖြစ်နဲ့လာရောက်ဖို့ရွေးချယ်တာကိုကြီးကြီးအဖြစ်နှစ်နိုင်ငံဆက်ဆံရေးကိုဘလောက်အလေးထားသလဲဆိုတာပြသနေတယ်လို့အင်ရှစ်မင်းသားကပြောကြားခဲ့ပါတယ်။ပါကစ္စတန်နိုင်ငံမှာရောက်နေချိန်မှာပဲဒီဆောက်ရီအချင်းထောင်တွေမှာဖမ်းဆီးထားတဲ့ပါကစ္စတန်နိုင်ငံသား2000ကျော်ကိုပြန်လွှတ်ပေးဖို့လဲအင်ရှစ်မင်းသားကအမိန့်ထုတ်ပါတယ်။ဆောက်ဒီအာရေဗျနိုင်ငံမှာအလုံးလုံးနေတဲ့ပါကစ္စတန်လူမျိုးနှစ်တန်းခွဲလောက်ရှိပါတယ်ရှင်။
ဒီမနက်ငယ်အဓိကကြားတဲ့ဟိုရီတယ်မျိုးကနေနဖက်တက်တွေပြန်လည်ရုပ်သိမ်းမှုပထမအဆင့်ကိုယေမန်အာနာပိုင်းနေနဲ့ဟူဒီသဘုံတွေချားမှသဘောတူခဲ့ကြတယ်လို့ကုလသမဂ္ဂစစ်ဆေးညီနိုင်သူတွေကမနေ့တနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်ပထမအဆင့်ရနဖက်တက်ဖွဲ့တွေကိုဟိုရီတယ်ဇလီဖ်နဲ့ရတ်အီဆာစိတ်ကန်းတွေကနေပြန်ရုပ်သိမ်းမှုဖြစ်ပါတယ်ဟိုရီတယ်ကနေတက်တွေပြန်ရုပ်ဖို့ကိစ္စကပြီးခဲ့တဲ့ဒဇမလကအပြစ်ခတ်ရဲစိစာချုပ်ရဲ့အစိပ်ပိုင်းတည့်ရက်လည်းဖြစ်ပါတယ်ဟူဒီသမုံတွေကိုအီရန်ကကြောတောင်းတော့ခံပေးပြီးတော့ယေမန်ဆိုရကိုတော့ဆော်ရီနိုင်ငံကအကူအညီပေးနေတာဖြစ်ပါတယ်ဟိုရီတယ်စိတ်ကန်းကိုသမုံတွေကထိန်းချုပ်ခဲ့တာဟာအခုဆိုရင်လေးနှစ်ကျော်ရှိသွားခဲ့ပြီဖြစ်ပြီးတော့ယေမန်ပြည်သူတွေအတွက်အရေးပေါ်လိုအပ်နေတဲ့စားနပ်ရိက္ခာစီးပွားနဲ့တခြားအကူအညီတွေကိုဒီစိတ်ကန်းကနေအဓိကတင်သွင်းရတာဖြစ်ပါတယ်ဟိုရီတာမျိုးပေါ်မှာတိုက်ပွဲတွေဖြစ်ပွားနေပြီးတော့ဂျောင်းပိတ်မိနေတဲ့အခြေအနေတွေကြောင့်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အနေနဲ့လည်းလိုအပ်နေတဲ့အကူအညီတွေကိုလုံးဝနှိပါကိုပေးလို့မရတဲ့အနေအထားအထိဖြစ်နေပါတယ်။သဘုံတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့ sorry ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ရဲသားတွေနေထိုင်တဲ့လူနေရပ်ကွက်ကြီးတစ်ခုလုံးပျက်စီးသွားခဲ့တယ်လို့ရဲသားထောင်ပေါင်းများစွာလည်းတိဆုံးခဲ့ပါတယ်။ဟူဒီသဘုံတွေကယေမန်နိုင်ငံရဲ့မြို့တော်စာနာကို2014ခုနှစ်မှာတင်ယူခဲ့တာကြောင့်ယေမန်ဆိုရဟာဆော်ရီနိုင်ငံကိုယာယီထွက်ပြေးခဲ့ရပါတယ်။အဲနောက်တော့ယေမန်ဆိုရဟာတိုင်းပြည်တွင်းကိုပြန်လာပြီးတောင်ပိုင်းအေဒင်မြို့ကနေအုပ်ချုပ်နေခဲ့တာပါ။ယေမန်နိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲဟာအီရန်နဲ့ဆော်ရီနိုင်ငံတို့ရဲ့ဂျာဂန်စစ်ပွဲဖြစ်တယ်လို့လည်းချွမ်းကျင်သူတော်များများကရှုမြင်နေကြပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မော်နဲ့ကိုရန်နိုင်တို့ကြီးညာပေးသွားတာပါရှင်အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ထဲမှာတိုက်ပွဲအခြေအနေကိုသိကြရပါမယ်ရှင်။ရခိုင်ပြည်နယ်မှာဒီရက်ပိုင်းတွင်အတွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားနှစ်ဖက်တိုက်ပွဲနဲ့ဘုံခွဲတိုက်ခိုက်မှုတွေပိုးပြီးတော့အဖြစ်များလာနေပါတယ်။မနေ့ကရသေးတော်မြို့နယ်ထဲမှာပဲတိုက်ပွဲ3ချိန်ဖြစ်ပွားခဲ့သလိုပုံနာကျွန်းမြို့နယ်ဘက်မှာလည်းတပ်မတော်သားတွေစီးနင်းလာတဲ့အရတားကားတစီးကို AA ဘက်ကဘုံခွဲတိုက်ခိုက်ခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေပြောပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါရရှင်
။စီရီတင်းမှန်နေစေရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားမနေ့ကရတိတ်တောင်မြို့နယ်ထဲမှာ3နေရာလောက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ်
။ဖေဖော်ဝါရီလ18ရက်နေ့မှာတော့ရတိတ်တောင်မြို့နယ်ဂရင်းချောင်းရွာနဲ့ဆက်ပြေကျရွာအကြားမှာဖြစ်ပွားတိုက်ပွဲမှုမကင်းဖြစ်ပွားခဲ့တာရှိ18ရက်နေ့မနေ့ရှင်းလာပြီးတုန်းကမှာရတိတ်တောင်မြို့နယ်မြောတင်ကုန်းရွာရဲ့တောင်ဖက်မှာဒါတတိယအကြိမ်တိုက်ပွဲဖြစ်ပွားခဲ့တယ်။
ဒီဘွားကြီးလားစစ်လျင်းနေမှာရေချောင်းနဲ့ရေတို့ရအကြမှာအဲ့မှာတိုက်ပွဲဖြစ်ပေါ်ခဲ့တာရှိတယ်အဲ့ဒီတိုက်ပွဲမှာတော့ကမ္ဘာပြတ်ဖက်ကနေပြီးတော့တေရောက်တဲ့အထက်ကျဆုံးတာရှိတယ်တမန်တော်သတင်းမှပြန်ကြားရေးဖွဲ့တွေ့ပဲတွေ့မှုဘူးမှုကျုပ်ဆိုမင်းထွန်းကတော့မနေ့ကတိုက်ပွဲဖြစ်ပေါ်ခဲ့တဲ့ဆိုတာအတိအပြုမပြောနိုင်သေးဘူးလို့ဆိုပေမဲ့ဖေဖော်ဝါရီလဆက်လျင်းနေ
Tamro Pesa, Tija Jasumu, Yavani Delu, the Pesa, Green Topian Tabima, Tija Tim Junan Dibabu. Pivoila Sakoniani, Neneba Male, Punujum Yuna, Tedo Yuana, Yudio Gia Jama. Ayata Garigo, Tongu B, seeing Apidin at Tamro Rabi, Sinila Rengo, Pungwe Taika Delu, E. Janja Yitawankan, Kanduka Piovare.
Unajamione, Tedo, Ne Yudio Yua Jama, no Edima, Ayata Garigo, Tongu Bido, the Sani that the Matapuri, no Edima.
တပ်ဖွဲ့တွေရဲ့ရင်နှောင်းတွေကျွန်တော်တို့ဘက်ကနေပြီးတော့ဒါဝင်ရောက်တိုက်ခိုက်ခဲ့တာ။ဟိုတိုက်ခိုက်မှုကတော့ရှိခဲ့တာဒါမဲ့ဘယ်လောက်တိုက်ခိုက်သွားတယ်ဆိုတဲ့ဥစ္စာတော့လုံးလုံးစစ်ပြောဖို့ခက်တယ်။ဒီဘုံခွဲတိုက်ခိုက်မှုဖြစ်စင်မှာတမတော်ဘက်ကနေယတကားကိုအသုံးပြုပြီးစင်အားဖြစ်တဲ့နေတဲ့ဆိုတဲ့အေအေကနေဆွဆွဲချက်ပေါ်မှာတမတော်တရေမှာပြန်ကြားရေးဖွဲ့တွဲ
ပါဘူးဗျ။ကျွန်တော်ဒီတလောက်ကတော့တမ်းတော်မှာခီးသွားလာတာ2မျိုးရှိတယ်လေ။တစ်မျိုးကတော့ကျွန်တော်စစ်စင်ကြီးကခီးသွားလာတာလည်းရှိနေတယ်။စစ်စင်ကြီးကခီးသွားလာတာကတော့ကျွန်တော်တို့တမ်းတော်ရင်တန်းနဲ့သွားတာလည်းများတယ်။အခုကတော့ကျွန်တော်တို့ကအုပ်ချုပ်မှုကိစ္စတွေတော့အုပ်ချုပ်မှုကိစ္စကတော့၃ကိစ္စဆိုင်ရာကိစ္စတွေဒါမှမဟုတ်အချို့ယာယီတောင်းဝန်သွားတဲ့ကိစ္စတွေကတော့တမ်းတော်သားတွေရတယ်သူကစာမန်ပြည်သူတယောက်အနေနဲ့ပဲရက်ကသုံးတာလည်းရှိတယ်။
ဘုံလူကျိုးမျိုးနဲ့တဲသောရွာနဲ့ယူရုပ်ရွာကြားဘုံခွဲတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်လို့ယူရုပ်ကျေးရွာတေရခန်တို့ကအခုလိုပြောပါတယ်
။မင်းစစ်မိုင်ဝင်ကြီးတော့မှအဲ့လိုမျိုးပုံပေါက်တာပေါ့လေ။အဲ့ဒီမှာတော့ဒီဝက်စာတစီပုံထွက်တော့လို့ပြောပါတယ်။သူပြောတာကတော့လည်းဒီကပေါ်မှာဒီစစ်တဲနဲ့ဆိုင်တဲ့ဒီကြီးမြေကာနေလေအဲ့လိုမျိုးလေးတွဲနေကြတာပေါ့နော်။အဲ့မှာဒီကတာကတော့ဘယ်သူမှမသိခိုင်းဘူးပေါ့နော်
။ကြီးတဲ့ပို့ဆောင်ရေးရင်တွေနဲ့ကိုပိုင်းရင်ပိုင်းရှင်တွေနဲ့တမတော်ကလည်းအသိစိတ်ခိုင်းမှုကြောင့်သွားလာတာစစ်ကားတွေပေါ်လမ်းကြုံလိုက်ပါလာတာစစ်ကားနီးမှာရှိနေတာကိုရှောင်ကျင်ကြဖို့ဖေဖော်ဝါရီ6ရက်နေ့မှာအေအေဖွဲ့ကကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။ဇန်နဝါရီ4ရက်နေ့ကဗုဒ္ဓတောင်မောင်သောနယ်စပ်မှာရှိတဲ့နယ်ကြားဆောင်ရဲကင်းစခန်း၄ခုကိုရခိုင်တမတော်အေအေကနေဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းအစိုးရကလည်းအေအေကိုချေမှုန်းသွားဖို့ညွှန်ကြားထားသလိုဒေသတွင်းတိုက်ပွဲတွေလည်းဆက်တိုက်ဖြစ်ပွားလာနေခဲ့ပါတယ်။ဒီတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ငားမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်တွေမှာစစ်ဘေးသိမ်းရှောင်နေရသူဥယျ9000ထိတိုးပွားလာနေတယ်လို့လက်ရှိစားသောက်နေထိုင်ရေးမှလည်းအခက်အခဲနဲ့ရင်ဆိုင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ကရခိုင်တပ်မတော်နဲ့အစိုးရတပ်တို့ကြားတိုက်ပွဲအခြေအနေတွေကိုကိုနိုင်ကွန်းအိမ်ပြောပြသွားတာပါ။အခု2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဘက်ကိုအလှည့်ပေးပါမယ်ရှင်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းမှုကိစ္စကိုပြည်ထောင်စုလွှတ်တော်မှအတည်ပြုချက်အရယူဖို့ရှိနေပါတယ်။ဒါကိုပူးပေါင်းကော်မတီဥက္ကဋ္ဌကလွှတ်တော်ကိုရှင်းလင်းဖို့ရှိရာမှာစစ်တပ်ကိုယ်စားလှယ်တွေနဲ့အတိုက်ခံနိုင်ငံရေးပါတီတို့ကတော့ကန့်ကွက်ဖို့ပြင်ဆင်နေကြပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းဖို့ပြည်ထောင်စုလွှတ်တော်မှဒီလ6ရက်နေ့ကအတည်ပြုခဲ့ပြီးတဲ့နောက်မှာဒီပူးပေါင်းကော်မတီကိုဘသူတွေနဲ့ဘလို့ဖွဲ့စည်းမလဲဆိုတာကိုညှိနှိုင်းဆွေးနွေးပွဲနှစ်ကြိမ်လုပ်ခဲ့ပါတယ်။ဒါပေမဲ့ဖွဲ့စည်းရေးမှာတမ်ရော်ကိုစလရီနဲ့တချို့ပါတီတွေကိုစားပြုပါဝင်မှုအပေါ်မှာမကြေလည်တာတွေရှိခဲ့ပါတယ်။ဒါကြောင့်လည်းပဲပူးပေါင်းကော်မတီဥက္ကဋ္ဌကနေလွှတ်တော်ကိုတင်ပြမဲ့ကော်မတီအဖွဲ့ဝင်စီးရင်အပေါ်မှာကန့်ကွက်ဖို့အတွက်ပြင်ဆင်နေကြပါတယ်။ဒီစီးရင်ကိုလွှတ်တော်ကအဆုံးဖြတ်မရယူမီမှာပြန်လည်ညှိနှိုင်းဖို့အတွက်လွှတ်တော်နာယကထံကိုဒီကနေ့တွားရောက်ဆွေးနွေးခဲ့တယ်လို့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြောပွဲမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးတောင်အေးကပြောပါတယ်
အူအင်္ဂရုကလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့အတွက်ပြည်တော်စုလွတ်တော်ကြီးရဲ့ဆောင်ရွက်မှုတွေပေါ်မှာပူပေါင်းပြီးတော့လှုပ်ဆောင်နေတယ်အဲ့တော့အားလုံးကလည်းပဲဒီညကြက်တွေပေါ်မှာဆုံးဖြတ်ချက်မချသေးတာဖြစ်တဲ့အတွက်ဒီဟာကိုပြန်ပြီးတော့ညှိနှိုင်းပါအောင်တချို့ဆိုရင်လည်းဒီညင်ကြက်ကိုဌာနချုပ်ကိုပြန်ပို့ထားတယ်တချို့တိုင်းနာပါတီတွေကဌာနချုပ်ကအကြောင်းမပြန်သေးဘူးဆိုတော့အားလုံးရဲ့သဘောတူညီချက်မပါဘဲနဲ့လုပ်ငန်းတာဝန်တွေချလိုက်တဲ့ခါကျတော့သူတို့ခိုင်းသူတို့လုပ်ရမယ့်ပုံကဖြစ်နေတာပေါ့နော်ဒါကြောင့်မလို့ဒါကိုမနေ့ကကိုကတော့ဆွေးနွေးတယ်အဲ့လိုပဲတက်ကလည်းသူတို့ဒီအပေါ်မှာမကြေလည်လို့ဆိုပြီးတော့ဟိုတက်ပါပါလာတဲ့သဘောပေါ့ကိုရဲ့တက်ကကိုစီလေတဲ့နိုင်ကရောဒုတိယနိုင်ကပေါ့အခုဆိုရင်ပြည်သူ့လူတော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌပေါ့သူတို့နဲ့တွားပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်
ဒီကော်မတီအဖွဲ့ဝင်စည်းရုံးကိုအင်္ဂါနေ့မှာကော်မတီဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စုလွှတ်တော်ရဲ့ဒုတိယနာယကလည်းဖြစ်တဲ့ဦးထွန်းထွန်းဟင်ကပြည်ထောင်စုလွှတ်တော်ကိုတင်ပြပြီးအဆုံးဖြတ်ခံယူဖို့ရှိနေတာပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကိုလူဦးရေ45ဦးနဲ့ဖွဲ့စည်းဖို့45ဦးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီက19ဦးတက်မတော်သားကိုယ်စားလှယ်8ဦးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက2ဦးရခိုင်အမျိုးသားပါတီနဲ့ရှမ်းတိုင်းသမ ्या ဒီမိုကရေစီအဖွဲ့ချုပ်ပါတီက1ဦးတွတ်တော်အတွင်းမှာကိုယ်စားလှယ်2ဦးကနေ5ဦးစီအထိရှိတဲ့ပါတီတွေက10ဦးတတိပုဂ္ဂလကိုယ်စားလှယ်2ဦးနဲ့သတ်မှတ်ဖို့ရာထားထားတာဖြစ်ပါတယ်ဒီကော်မတီအတွင်းမှာသဘောထားမတူတာတွေရှိရင်မဲခွဲဆုံးဖြတ်ဖို့ပါဝင်နေကြောင်းလည်းဦးတောင်အေးကပြောပါတယ်45ဦးပါပူပေါင်းကော်မတီဖွဲ့စည်းနဲ့ပတ်သက်ပြီးပြည်ခိုင်ပြိုးပါတီတန့်တော်နဲ့ရခိုင်မျိုးသားပါတီ ANP ရဲ့လွတ်တော်ကိုယ်စားလှယ်တွေကအရင်စည်းဝေးတွေမှာကန့်ကွက်တာတွေရှိခဲ့ပါတယ်လာမယ့်ပြည်ထောင်စုလွှတ်တော်မှာဒီတိုင်းတင်ပြလာရင်ကန့်ကွက်သွားမှာဖြစ်ကြောင်းANP ပါတီကဗဟုအလုံးမှုဆောင်ကော်မတီဝင်ပေါတော်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်ကျော်စံကပြောပါတယ
်။ခုံလေးကသုံးလက်ချက်မှတရားမှမကြပါနဲ့။မကြတဲ့အခါကျတော့သူတို့ဖွေးစင်းမင်းမူကျန်းဆိုတော့ထွက်လာတယ်။ဒီအတွက်ကတော့တမန်တော်ကရှိကျွန်တော်တို့ကတိအဲကြံ့ခိုင်ရတာနှိပ်ပေါ့။ဘာမှပြောခွင့်ဆိုခွင့်မရှိဘူးနဲ့ဒီပြလိုက်ရင်တော့ကျွန်တော်ထားကန်းကွက်မှာပဲ။ဆပ်ပါတီကတော့နာမည်စင်းတော်ဖေးထားပြီးသားဆိုတော့လက်ခံမဲ့သဘောရှိပါတယ်။ကြံ့ခိုင်ရကျွန်တော်တို့ရဲ့တမန်တော်ရဲ့ဒီတော့ပြပါမ
ယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတော့ကော်မတီဝင်အချိုးစားကိုလွှတ်တော်မှာပါဝင်တယောက်ခွင့်ရတဲ့လူဦးရေအချိုးအရသတ်မှတ်တာဖြစ်ကြောင်းပြောဆိုထားပါတယ်ပြည်ခိုင်ပြိုးပါတီနဲ့တမ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကတော့ဖွဲ့စည်းပုံပြင်မယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်433-435စတဲ့အချက်တွေအရပြင်ဆင်ဖို့တောင်းဆိုထားတယ်လို့ဒီပုံမှန်တွေနဲ့အညီတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ရေးဆိုင်ရာပုံမှန် 261 ကိုပြင်ဆင်ဖို့လည်းပြည်ခိုင်ပြိုးပါတီကတင်သွင်းထားပါတယ်
ကိုမိုးစောပြောပြသွားတာပါရှင်မကြခင်မှာနျူကလ িয়ার ရေးနိုင်ငံတကာသတင်းစာတမ်းဘက်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့အင်ကာညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်တော်ရှိမှခင်ဗျာလက်ရှိအာဏာရအန်အယ်ဒီပါတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မယ်ဆိုတဲ့ကတိနဲ့အာဏာရခဲ့တယ်လို့အခုလည်းပဲဖွဲ့စည်းပုံပြည်ရေးခြေလှမ်းတချို့ကိုလှမ်းလာပါလေအတိုက်ခံကြန့်ခိုင်ရေးနဲ့တက်မလို့ဘက်ကလည်းဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ပြီးတော့သဘောထားရှိတဲ့အကြောင်းပြောဆိုထားတာတွေရှိပါတယ်ဒါမှမဟုတ်ဖွဲ့စည်းပုံပြင်ရေးမှာအာဏာရပါတီနဲ့အာဏာရှိစစ်တပ်ခေါင်းဆောင်တွေကြားမှာသဘောထားကတော့မတူပါဘူး။ဒါကြောင့်မို့ဖွဲ့စည်းပုံပြင်ရေးကြိုးပမ်းချက်တွေဘလောက်ထိအလားအလာကောင်းရှိပါသလဲ၊ညှော်လင့်လို့ရပါသလား။လာမယ့်အင်္ဂါနေ့ညတိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးတော့ဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေ view ကိုကြိုပြီးတော့ပေးပို့ထားမယ်ဆိုရင်တိုင်းလေးလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်လို့ရှိရင်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပေးပို့ထားလို့လည်းရပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823555ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@vuenews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမြင်းမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုနိုင်ငံတကာသတင်းလွှာကိုနားဆင်ကြရပါမယ်။2015ခုနှစ်ကရရှိခဲ့တဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်မပြတ်မသွားရေးဥရောပရဲ့ကြိုးပမ်းမှုမအောင်မြင်ဘူးလို့အီရန်ကပြောကြားလိုက်ပြီးနိုင်ငံအတွင်းမှာလည်းအမှုမြူအစီအစဉ်ကိုပြန်ဆရေးအတွက်လူစုရဲ့ထောက်ခံမှုတွေလက်ကြီးထွားလာနေကြောင်းပြောပါတယ်။အီရန်နဲ့စစ်ဖြစ်အောင်အမေရိကန်ပြည်ထောင်စုနဲ့အစ္စရေးတို့ကကြိုးပမ်းနေကြကြောင်းအီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ကမြူနစ်မြို့မှာကျင်းပနေတဲ့လုံခြုံရေးဆိုင်ရာညီလာခံမှာတနင်္ဂနွေနေ့ကဆွဆွဲပြောကြားလိုက်ပါတယ်။အမေရိကန်ဒုသမတမိုက်ပင်စ်လည်းMike Pence ကလည်းအီရန်ရဲ့လူသက်အစိုးရကိုဥရောပကကြောထောက်နောက်ခံပေးနေတဲ့အကြောင်းအစိုးရပိုင်းကဆွတ်ဆွဲပြောကြားခဲ့ပါတယ်။ဒီအကြောင်း Henry Richwell သတင်းပေးပို့ထားတာကိုကိုဇော်ဝင်းလှိုင်ကပြောပြပါမယ်ရှင
်။မဟာမိတ်အမေရိကန်နဲ့ဆက်ဆံရေးပြည်တဲ့အောင်ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲအီရန်ရဲ့နျူကလ িয়ার သဘောတူညီချက်ဆက်ပြီးအသက်ဝင်နေအောင်ဥရောပအဖွဲ့ကစူးစမ်းနေပါတယ်။မကြသေးခင်ရက်ပိုင်းကဒီကိစ္စအတွက်နှစ်ဖက်တင်းမာမှုတွေရှိနေတာကိုအမေရိကန်ဒုသမ္မတ Mike Pence ရဲ့ပြောဆိုမှုတွေအရတွေ့ရှိနိုင်ပါတယ
်။ They've led the effortto create mechanisms to break up our sanctions. They call this scheme
Iran ဘောချမှတ်ထားတဲ့ကျွန်တော်တို့ရဲ့ပိတ်ဆို့မှုတွေအဆုံးသတ်သွားအောင်သူတို့ကလှုပ်ဆောင်ခဲ့ကြပါတယ်။ဒီလှုပ်ဆောင်မှုကိုအထူးစီမံထားတဲ့လုံထုံးလုံနီးလို့သူတို့ကခေါ်ခဲ့ပေမဲ့ဒါဟာ Iran ရဲ့လူသက်အစိုးရဘောအမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့မှုတွေပြတ်ပြားသွားရေးကြိုးပမ်းမှုလို့ကျွန်တော်တို့ကခေါ်ပါတယ
်။အဲ့ဒီအထူးလုံထုံးလုံနီးဆိုတာကတော့ Instex လို့ခေါ်တဲ့ Iran ဘောအမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုရှောင်ရှားပြီး ဥရောပကုမ္ပဏီတွေအနေနဲ့အီရန်နဲ့ငွေကြေးအလွယ်ပြောင်းလုပ်လို့ရအောင်အထူးစီမံထားတဲ့စနစ်ဖြစ်ကြောင်း W Legal အဖွဲ့ကပိတ်ဆို့ရည်ရွယ်မှုဆိုင်ရာရှင်းနေနာဂျယ်ကူရှင်းနဲကပြောပါတယ်
by not involving US dollars, not involving US persons, and certainly at the moment only being
ဒါကအမေရိကန်ရဲ့ဒေါ်လာကိုအသုံးမပြုဘူးအမေရိကန်နေလည်းမပါဘူးပြီးတော့ပိတ်ဆို့အခြေယူထားတဲ့စီးရင်းထဲမှာမပါတဲ့ကုန်ပစ္စည်းဒါမှမဟုတ်ဝန်ဆောင်မှုလုပ်ငန်းတွေကိုပဲဝယ်ယူတဲ့အထူးအစီအစဉ်ဖြစ်ပါတယ
်အဲ့ဒီကန့်သတ်ချက်တွေကအီရန်ကိုကျေနပ်မှုမဖြစ်စေဘူးလို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကပြောပါတယ
် falls short of the commitments by the E3to save the nuclear deal.
သဘောတူညီချက်မှာပါဝင်တဲ့ဥရောပ၃နိုင်ငံရဲ့ကတိကဝတ်တွေပြတ်မသွားအောင် Intex Hunter နိုင်ငံချင်းမရှိပါဘူး။အမေရိကန်ကတူးတဲ့သဘောနဲ့လှုပ်ဆောင်နေတာတွေကိုဥရောပတိုက်အနေနဲ့တွန်းလှန်ရတဲ့တတိရှိဖို့လိုပါတယ
်။အီရန်ဘက်ကစစ်ရှည်လိမ့်မယ်လို့ဥရောပဘက်ကလည်းမျှော်လင့်နေကြောင်းပိတ်ဆို့ရည်ရွယ်မှုဆိုင်ရာရှင်းနေနိုင်ဂျယ်ကူရှင်းနဲကပြောပါတယ်။
I think on the Iranian side they will play a waiting game and very much hope
Iran ဘက်ကတော့နောက်နှစ်မှာသမ္မတဒေါ်နယ်ထရန့်ပြန်အရွေးမခံရတော့ဘူးဆိုတဲ့မျှော်လင့်ချက်နဲ့စောင့်နေလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်မြို့နစ်လုံခြုံရေးဆိုင်ရာညီလာခံမှာဒုသမ္မတမိုက်ပန့်စ်ပြောလိုက်တဲ့မိန့်ခွန်းအရအမေရိကန်ဘက်ကပိုကြီးမားတဲ့အစီအစဉ်ရှိနေသလားဆိုတဲ့စိုးရိမ်မှုတွေဥရောပတိုက်အတွင်းထွက်ပေါ်ခဲ့ကြောင်း EU လုံခြုံရေးဆိုင်ရာဌာနက Florence Gop ကပြောပါတယ
် Not at all call for let's renegotiate the deal but rather let's remove the
regime. သဘောတူညီချက်တွေကိုပြန်ဆွေးနွေးရအောင်လို့တောင်းဆိုနေတာမဟုတ်ပဲအစိုးရပြောင်းလဲရေးအတွက်လှုပ်ဆောင်နေတာဖြစ်ပါတယ်
။အမေရိကန်ဘက်ကအီရန်အစိုးရပြောင်းလဲပြစ်ဖို့အတိအလင်းတောင်းဆိုနေတာတော့မဟုတ်ပါဘူး။ဒါပေမဲ့အီရန်ရဲ့လူမျိုးရေးဆန္ဒချင်းချောက်မှုတွေအပေါ်အမေရိကန်၊ Israel နဲ့အာရဗ်နိုင်ငံတွေကဆွေးရည်နေကြပါတယ်။အမေရိကန်နဲ့အရှေ့လယ်ပိုင်းနိုင်ငံတွေကဖိအားပေးနေတဲ့ကြားကပဲအမေရိကန်ကမနစ်ကနှုတ်ထွက်သွားခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်ကို EU ကဆက်လက်ထိန်းသိမ်းထားဆဲဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလှန်ပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေသတင်းလွှာတွေအပြင်စီးပွားရေးဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာနဲ့သူယုံကြည်ရာစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနားဆင်ကြရမှာပါ။လိုင်းဒိုမီတာ1925နဲ့32တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုတင်းလာလေးညနေခင်းအစီအစဉ်အစုံမသက်ခင်မှာဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါဦးမယ်ရှင
်။အမေရိကန်ပြည်တော်စုအနောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတတိုင်းကာနိုင်မှုအသမရဒေါ်နယ်ထရမ့်နိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့တဲ့အပေါ်မှာအင်မီရောကကာကွယ်ပြောကြားခဲ့ပါတယ်။သမရရဲ့ကြေညာချက်ဟာဖွဲ့စည်းပုံကိုချိုးဖောက်သလားဆိုတာတရားရုံးမှာဆုံးဖြတ်ဖို့ပြင်းတဲ့တချို့ကတရားစွဲဖို့ရှိနေချိန်မှာပဲနယ်စပ်ကပြဿနာကြီးကိုသမရကလျှစ်လျူမရှုမထားပဲဖြေရှင်းဖို့ကြိုးစားတာဖြစ်တယ်လို့သမရအကြံပေးစတီဗင်မီလာက Fox သတင်းဌာနကိုဒီနေ့ကနေ့ကပြောကြားခဲ့ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားမှာကုန်သွယ်ရေးသဘောတူညီမှုရဖို့နှစ်နိုင်ငံကိုယ်စားလှယ်တွေအခုသတင်းပတ်ချက်ဝါရှင်တန်မြို့တော်မှာဆက်ပြီးဆွေးနွေးကြမှာဖြစ်ပါတယ်။ဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ကသွင်းကုန်ကို10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းတိုးမြင့်ကောက်ခံမှုရှောင်ရှားနိုင်ဖို့အတွက်နှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုတွေရဖို့အပြင်းထန်ကြိုးစားနေကြတာပါတရုတ်နဲ့ကုန်သွယ်ရေးဘက်ပေါင်းဆောင်ကနေဆွေးနွေးမှုတွေမှာအတော်လေးတိုးတက်မှုရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကတော့ဒီနေ့နေ့တုန်းက Twitter ပေါ်မှာရေးသားခဲ့ပါတယ်ပြင်သစ်နိုင်ငံမှာအဝါရောင်ရောင်ပြန်အင်ဂျီဝယ်ဆန္ဒပြသူတွေရဲ့ဂျူးစန့်ကျင်ရေးပြောဆိုချက်တွေအပေါ်စုံစမ်းသွားမယ်လို့ပြင်သစ်အစိုးရကတနင်္ဂနွေနေ့ကပြောလိုက်ပါတယ်ဒီထင်ရှားတဲ့ဂျူးလူမျိုးတပ်တနည်းကပညာရှင်ကြီးတယောက်ကိုဆန္ဒပြသူတွေကဆဲဆူအော်ဟစ်နေတဲ့ဗီဒီယိုဖိုင်တွေကိုပြင်သစ်သတင်းဌာနတွေကပြသခဲ့ပါတယ်ပြင်သစ်ပါရီမြို့တော်မှာစနေနေ့တိုင်းလှုပ်တဲ့ရောင်မြတ်အင်ဂျီဝယ်ဆန္ဒပြပွဲကိုစိတ်ဝင်စားလို့စနေနေ့တုန်းကဆန္ဒပြသူတွေနားကိုသူသဘောယိုးနဲ့သွားခဲ့တာဆိုပြီးတော့အဲ့ဒီပညာရှင်ကြီးကပြင်သစ်သတင်းဌာနတစ်ခုကိုပြောကြားခဲ့ပါတယ်ဩစတြေးလျပါလီမန်ရဲ့ကွန်ပျူတာကွင်းရက်ထဲကိုထိုးဖောက်ဝင်ရောက်တိုက်ခိုက်တာဟာအစိုးရကိုယ်တိုင်ပါဝင်တဲ့အစင်းမြင့်တိုက်ခိုက်မှုဖြစ်တယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကဒီကနေ့ပါလီမန်ကိုပြောကြားလိုက်ပါတယ်။နိုင်ငံသားအစိုးရတစ်ခုရဲ့တိုက်ခိုက်မှုဖြစ်ပုံရတယ်လို့စုံစမ်းစစ်ဆေးသူတွေရဲ့ကနဦးတွေးရှိချက်ကိုဝန်ကြီးချုပ်ကထုတ်ပြန်ပြီးတော့လွှတ်တော်အမတ်တွေကိုအတည်ပြုတာဖြစ်ပေမဲ့ဘယ်နိုင်ငံလဲဆိုတာကိုတော့ထုတ်ဖော်ပြောခြင်းမရှိပါဘူး။ပါကစ္စတန်နိုင်ငံမှာရဲသားတွေကိုဂုံးပြချီးမြှင့်တဲ့အမြင့်ဆုံးစုကိုဆာဒီအာရေဗျအင်ရှင်မင်သားမိုဟာမက်ဘင်ဆာမန်ကိုချီးမြှင့်လိုက်ပါတယ်ရှင်။
တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြေညာပေးသွားတာဖြစ်ပါတယ်။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးတော့အသံဖန်းအင်ဂျင်နီယာကတော့ Patrick Deer ဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အခုရေဒီယိုအစီအစဉ်ပြည်ပချင်း Asia 77ကဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington. From Washington, this is